ပါကစ္စတန်နဲ့ဆက်နက်ထိစပ်နေတဲ့အိန္ဒိယနိုင်ငံပန်ဂျပ်ပြည်နယ်ကလေတပ်အခြေစိုက်ဆံတစ်ခုမှာတနေ့လုံးဖြစ်တဲ့တိုက်ခိုက်မှုအတွင်းတနတ်သမား၄ဦးနဲ့အဆောင်တပ်သား၂ဦးသေဆုံးသွားတယ်လို့အရာရှိတွေကပြောပါရယ်။ပန်ဟော့လေတပ်စခန်းကိုစနေနေ့မနေ့အစောပိုင်းမှာတနတ်သမားတွေကဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပြီးနိုင်ရီအတော်ကြာအောင်တနတ်တန်တွေကြာနေခဲ့ရတာပါ။တိုက်ခိုက်ရေးသမားတွေဘသူဘဝဖြစ်တယ်ဆိုတာစုံစမ်းနေဆဲဖြစ်တယ်လို့အိန္ဒိယအရာရှိတွေကပြောပါရယ်။သူတို့တွေဟာအိန္ဒိယနိုင်ငံအုပ်ချုပ်မှုအောက်ကကက်ရှမီးယားဒေသကိုခွဲထွက်လို့တဲ့ပါကစ္စတန်နိုင်ငံအခြေစိုက်ဂျက်ရှ်အီလ်မိုဟာမက်ရဲ့တပ်မတော်လို့ခေါ်တဲ့စစ်သွေးကြွအုပ်စုတွေကဖြစ်မယ်ဆိုပြီးတော့အိန္ဒိယလုံခြုံရေးအရာရှိတချို့ကပြောပါရယ်။အိန္ဒိယချင်းဖြစ်တဲ့ပါကစ္စတန်နိုင်ငံသားမကအိန္ဒိယရဲ့အိန္ဒိယချင်းနိုင်ငံအားလုံးနဲ့ငြိမ်းချမ်းရေးကိုယ်တာလိုလားကြောင်းဒါပေမဲ့လို့အိန္ဒိယကိုအကြမ်းဖက်တိုက်ခိုက်လာရင်အလားတူတုံ့ပြန်သွားမယ်လို့အိန္ဒိယပြည်ထရေးဝန်ကြီးရာဂျ်နတ်ဆင်းစ်ကရုပ်မြင်သံကြားမိန့်ခွန်မှာစကားလုံးတွေကိုတတိထားသုံးလုံးပြောဆိုသွားပါရယ်။ပြီးခဲ့တဲ့နှစ်သုံးကလည်းပန်ဂျပ်ပြည်နယ်တွင်တိုက်ခိုက်မှုတစ်ခုအတွင်းရဲအရာရှိတွေအပါအဝင်လူ9ယောက်ထက်မနည်းသေဆုံးခဲ့ပါသေးတယ်။ဒီတိုက်ခိုက်မှုကိုပါကစ္စတန်နိုင်ငံထဲကနေတရင်အချက်လက်တွေရခဲ့တဲ့အကြမ်းဖက်သမားတွေရဲ့လှုပ်ရဆိုပြီးတော့အိန္ဒိယဘက်ကပြစ်တင်ခဲ့တာဖြစ်ပါတယ်။ဆယ်စုနှစ်တခုကျော်ကာလအတွင်းအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကပါကစ္စတန်ဝန်ကြီးချုပ်နဝတ်ရှာရီဖ်နဲ့ကြိုတင်ကြေညာခြင်းမရှိဘဲသမိုင်းဝင်ခီးစဉ်ဖြစ်တွားရောက်တွေ့ဆုံမိတဲ့ဘက်အကြမ်းမှာဒီလိုတိုက်ခိုက်မှုဖြစ်သွားခဲ့တာပါ။ခေါင်းဆောင်တို့တွေ့ဆုံမှုကိုနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့နိုင်ငံတစ်ခုကြားဆက်ဆံရေးတိုးတက်ကောင်းမွန်လာတဲ့ပြရုပ်အဖြစ်ရှုမြင်မှုတွေလည်းရှိနေပါတယ်။